အမေရိကန်ပြည်ထောင်စုမှာအစိုးရလုပ်ငန်းတချို့ယာယီရုပ်ဆိုင်ထားတာဒီကနေ့6ရက်ရှိနေပြီးတော့ယာယီအသုံးစရိတ်ကိစ္စအင်ဖြူတော်နဲ့ဒီမိုကရက်လွှတ်တော်အမတ်တွေကြားပြည်လဲမှုရမယ့်အလားအလာမရှိသေးပါဘူး။နိုင်ငံတောင်ပိုင်းလုံခြုံရေးအတွက်နေဆက်လုံခြုံရေးနဲ့တတိုင်းတစ်ခုအလွန်အမင်းလိုအပ်နေတာဒီမိုကရက်တွေသဘောပေါက်ကြပြီလားလို့တမ်မရာထရမ်ကဒီကနေ့မနေ့က Twitter ပေါ်မှာရေးသားခဲ့ပါတယ်။အစိုးရလုပ်ငန်းတွေရပ်ဆိုင်နေလို့ဝန်ထမ်းအများစုလစာမရတာဒီမိုကရက်တွေကြောင့်လို့လဲတမ်မရာထရမ်ကဆိုပါတယ်။အမေရိကန်နဲ့မက္ကဆီကိုနေဆက်တခြားတတိုင်းကာရံဖို့အတွက်သမရကဒီတောင်းဆိုနေတဲ့ဒေါ်လာ5ဘီလီယံကျော်ကိုအထက်လွှတ်တော်ကအတိမပြုတာကြောင့်အစိုးရရန်ရလက်ပတ်မှုတချို့စနေနေ့တည်းကယာယီရဆိုင်ထားရပါတယ်။အခုလိုဒီအစိုးရလုပ်ငန်းတချို့ရပ်နားထားရတာမျိုးကိုသမရထရမ်ကလူလာနေတာဖြစ်ပြီးတော့လက်ရှိအခြေအနေကိုဘလို့ပြေလည်အောင်ဖြေရှင်းရမယ်ဆိုတာကိုလည်းသူသိသိပုံမရဘူးလို့ဒီမိုကရက်အမတ်တွေကဝေဖန်ပြောနေကြပါတယ်။ယာယီအသုံးစရိတ်ကိစ္စနဲ့ပတ်သက်လို့ Republican အမတ်အများစုလွှမ်းမိုးထားတဲ့အထက်လွှတ်တော်မှာဒီကနေ့ကြာသာရေးနေ့ဆွေးနွေးကြဖို့ရှိနေပါတယ်။အောက်လွှတ်တော်မှာလည်းဒီကနေ့ဆွေးနွေးကြဖို့ရှိပေမဲ့မဲခွဲမယ်လို့မျှော်လင့်မထားကြနဲ့လို့ Republican ခေါင်းဆောင်တွေကလွှတ်တော်အမတ်တွေကိုပြောကြားထားပါတယ်။အစိုးရလုပ်ငန်းတချို့ရပ်ဆိုင်းနေတဲ့အခြေအနေအပြောင်းလဲဖြစ်မဲ့အလားအလာသိမ့်မရှိဘူးလို့နိုင်ငံရေးအကဲခတ်တွေကသုံးသပ်နေကြပါတယ်။